ဗီယက်နမ်ကွန်မြူနီပါတီကအသက်86နှစ်အရွယ်ငွေင်ဖူသုံးကိုအာနာယပါတီအကြီးအကဲဖြစ်တနင်္ဂနွေနေ့ကပြန်ပြီးတော့ရွေးချယ်ခန့်အပ်လိုက်ပါတယ်။ဒါဟာ9နှစ်သက်တမ်းရှိတဲ့ပါတီအကြီးအကဲရာဒူးအတွက်ရှာရှာပါပါသုံးချိန်ဆက်တိုက်ခန့်အပ်ခံရတာလည်းဖြစ်ပါတယ်။2016ခုနှစ်ပါတီညီလာခံကျင်းပတုန်းကတော့ထုံးကအာနာလွန်ဆွဲပွဲနဲ့ရင်ဆိုင်ခဲ့ရပြီးမဲ့ပြီးခဲ့တဲ့9နှစ်သက်တမ်းကာလရဲအာဂရီလိုက်စားမှုတွေကိုပြင်းပြင်းထန်ထန်နှိမ်နင်းခဲ့ပြီးတဲ့နောက်မှာအခုလိုပြန်ပြီးတော့ရွေးချယ်ခံခဲ့ရတာပါဗီယက်နမ်နိုင်ငံကိုခေါင်းဆောင်ဦးရှောင်မရှိဘဲနဲ့တောက်တိုင်လေးခုဖြစ်တဲ့ကွန်မြူနစ်ပါတီတမရဝန်ကြီးချုပ်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတို့ကဥဆောင်အုပ်ချုပ်တာဖြစ်ပါတယ်ကွန်မြူနစ်ပါတီကဩဇာအာဏာအကြီးဆုံးဖြစ်ပါတယ်တချိန်တည်းမှာဗီယက်နမ်နိုင်ငံမှာကိုဗစ် -19 ကူးစက်ပြန့်နှံ့မှုအသစ်တွေလည်းဖြစ်ပွားခဲ့ပါတယ်နိုင်ငံတောင်ပိုင်းစီးပွားရေးအချက်အချာကြားတဲ့ဟိုချီမင်းမြို့နဲ့မြို့တော်ဟနွိုင်းအပါအဝင်အနည်းဆုံးမြို့ရှင်းမြို့မှာလူအနည်းဆုံး221ယောက်ကူးစက်ခံခဲ့ရပါတယ်ဒါကြောင့်ပါတီညီလာခံကိုစီစဉ်ထားတာထက်တည်းဆော့ပြီးတော့ရက်ဆိုင်မယ်လို့နိုင်ငံပိုင်းသတင်းဌာနကကြေညာခဲ့ပါတယ်ဗီယက်နမ်နိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူ1981ယောက်နဲ့သေဆုံးသူက35ယောက်ရှိပါတယ်ရှင်